ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ Don't see the way to wallow in the little tete kitchi de ma oyashi de
ညောင်လင်းချင်းအတန်သောတာရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်သောတာရှင်များရှင်သူတာဖလေးဆွေးနွေးမိဆိုတဲ့အစီအစဉ်လေးမှာကျမမွန်းနဲ့အတူ
ကျမရိုမီရောကနေပြီးတော့
ရုပ်ပိုင်းဆိုင်ရာကျမရဲ့ထိရောက်မှုဆိုတဲ့အကြောင်းလေးကိုတင်ပြပေးတော့မှာပဲဖြစ်ပါတယ်ရှင်ညောင်လင်းချင်းအတန်သောတာရှင်များရှင်သူတေသနာပြုချက်အရလူမှုဆက်ဆံရေးကိုအထောက်အကူပြုတာကကျမတို့ရဲ့ကိုယ်ခံစနစ်ကိုအားကောင်းလာစေပါတယ်။ကျမတို့ရဲ့ပြားနာမှုယောဂဖြစ်ပွားတာတွေကိုထိခိုက်နိုင်တဲ့စွမ်းရည်ကိုမြင့်တင်ပေးပါတယ်
။အငယ်ချင်းမွန်ပြောသလိုပါပဲရှင်။လိလာချက်အရအိုမင်းနဲ့တကြီးရွယ်အိုရီစီသူတို့ရဲ့ဆွေမျိုးဒါမှမဟုတ်မိတ်ဆွေတွေအနေနဲ့ရတတပမာတစ်ကြိမ်လုံးသုံးဘက်စတိုက်တွားရောက်လည်းပြုလုပ်ပေးမယ်ဆိုရင်တကြီးရွယ်အိုရီရဲ့ကိုယ်ခံအားလုပ်ငန်းတွေကိုတွန့်မြစ်ပေးနိုင်တဲ့အကြောင်းကိုတွေ့ရှိရပါတယ်။
ဟုတ်ပါတယ်ရှင်ဂျင်ကာပြားရဲ့တခြားမျက်နှာပြင်မှာလည်းအမှန်တရားတွေ့ရှိရပါတယ်သိပ္ပံပညာရှင်တွေရဲ့လေလာစူဇန်းမှုမှာနှိမ့်စက်ခံလူမှုပေါင်းတင်ဆက်ဆံရေးတွေဟာနောက်တစ်ချိန်မှာကိုယ်ခန္ဓာကျန်းမာမှုကိုပြည့်ဝစေကြောင်းမှတ်တမ်းပြုစုထားပါတယ်ခန္ဓာကိုယ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာတို့မှာအကျန်းဖတ်ခံရတဲ့သူတွေဟာစိတ်ဖိစီးမှုနဲ့အတူတွေ့ကြုံရတဲ့အကျန်းဖတ်မှုတွေဟာဆိုရင်ကျမရဲ့ပြဿနာတွေနဲ့ဆက်ဆက်နေတယ်ဆိုတာကိုသိရှိရပါတယ်
။ဒေါက်တာရှင်များရှင်။ခလိန်ဘွားမှာဆိုးရတဲ့အတွေ့အကြုံကိုခံစားရတဲ့သူတွေဟာဆိုရင်အရွယ်ရောက်လာတဲ့အခါမှာတော့သူတို့ရဲ့ကျမရဲ့ပြဿနာတွေဟာဆိုးရနေတာကိုတွေ့ရပါတယ်။ဒေါက်တာရှင်များရှင်။ခလိန်ဘွားမှာဆိုးရတဲ့အတွေ့အကြုံကိုခံစားရတဲ့သူတွေဟာဆိုရင်အရွယ်ရောက်လာတဲ့အခါမှာတော့သူတို့မှာကျမရဲ့ပြဿနာတွေကိုတွေ့ရှိရပါတယ်။ခလိန်ဘွားမှာစိတ်တရားရရှိစေတဲ့အရာတွေကတော့စကားအဖြစ်၎င်း၊ကိုထီးလျောက်နိမ့်မ်းဖြစ်၎င်း၊အကြံဖက်မှုအဖြစ်၎င်း၊မိသားစုဘဝအဆင်မပြေမှု၊လူကြီးတွေရဲ့အိမ်တွင်းအကြံဖက်မှုစတဲ့အရာတွေကိုမြင်တွေ့နေခဲ့ရတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ရှင်
။ဟုတ်ပါတယ်ရှင်။ရူမီပြောခဲ့သလိုပါပဲ။ဝန်းနည်းဆရာကောင်းတာကမင်းမြင်တဲ့တန်ရုံးစင်နဲ့နောင်ဖွင့်ထားတဲ့မိသားစုထင်းမှလည်းအကြံဖက်မှုတွေကျူးလွန်တက်ပါတယ်။အိမ်ချောင်မိသားစုလေးကချစ်ချင်းမြတ်တာနဲ့နှွေးထွေးမှုရှိပြီးလုံခြုံမှုရှိတဲ့ခိုးလုံရာနှိပ်ပန်ပုံဖြစ်ရမယ့်အစားအန္တရာယ်ရှိပြီးဒုက္ခပေးတဲ့ကြောင့်မဲ့ဖွေကောင်းတဲ့အရာတွေနဲ့ပိတ်မိနေတဲ့နေရာလေးပဲဖြစ်ပါတယ်
။ဟုတ်ပါရဲ့ရှင်။ဒီလိုကျမ်းမာရေးနဲ့မကန့်ညီတဲ့ပတ်ဝန်းကျင်ကြောင့်ရေရှည်စိတ်ဖိစီးမှုကိုဖြစ်ပွားစေတဲ့အကြောင်းရင်းပဲဖြစ်ပါရဲ့ရှင်။နောက်ဆုံးမှာတော့ယောဂတွေကိုခံစားရပြီးတော့အသက်ဆုံးရှုံးသွားနိုင်ပါရဲ့ရှင်။
ညီစင်ချိန်မှာနှိမ့်ဆက်ညင်ပန်းမှုကိုခံရတဲ့သူတွေဟာဈေးချူယောဂဖြစ်ဖို့60ရာခိုင်နှုန်းထိရှိကြောင်းလေ့လာတွေ့ရှိရပါတယ်ရှင်။ကလေးဘဝမှာလစ်လူရှုမှုခံရတဲ့ကလေးသူငယ်တွေဟာချင်းလာတဲ့အခါဈေးချူဖြစ်နိုင်တဲ့အန္တရာယ်နှုန်းမြင့်မားတယ်ဆိုတာကိုလည်းလေ့လာသိရှိရပါတယ်
။ဒေါက်တာရှင်များရှင်။ငယ်စဉ်အချိန်မှာစိတ်ပိုင်းဆိုင်ရာဒဏ်ရာရရှိတဲ့ကလေးသူငယ်တွေဟာဆိုရင်ကင်ဆာနှလုံးသွေးကြောဆိုင်ရာကိုယ်အလေးချိန်များတာအဝလုံနာစားတဲ့ယောဂတွေအပြင်ဆောလင့်စွာတည်ဆုံးတာကိုလည်းဖြစ်ပေါ်စေပါတယ်ရှင်
။မှန်ပါတယ်ရှင်။ကျမတို့အနေနဲ့ဖော်ပြပေးခဲ့တဲ့အချက်များကိုကြားသိရခြင်းအပြင် ရုပ်ပိုင်းစိတ်ပိုင်းနဲ့အတူကျန်းမာရေးဘဝကိုရရှိဖို့ပြုပြင်ပြောင်းလဲနေထိုင်သွားကြပါစို့
သောတာရှင်များအားလုံးကိုယ်၏ကျန်းမာခြင်းစိတ်၏ချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ယေရှုတင်ပါတယ်ရှင်
จองลีซีตะกอดตบเปลี่ยนยอมซีจีกรณีดองบอเตซอนตูจองลีโนเยชูตะเกนดูรีด้วยตูลีปีกาบูลองเนตูนะลองนาซีตะโกสเตกาล้วยนกแกแกเตปีกาเมตตาโนเปวีมาโลโอเมตตาရှင်ออติสาရှင်
ตถาရှင်များชวนล้างชำนิรม
ดบัวเหมาะเล
ช้อลุเปียงเลจินสวยแก้วเซนเนขอจ้างมาဖြစ်ပါတယ်ဒီနေ့ขอจ้างแม่เตียขอเจ็ดကိုตํามาจ้างสามาตํานอวุฒุอคันนี้โกကိုအခြေခံပြီးขอจ้างมาဖြစ်ပါတယ်ဒီလိုဖြစ်ရမျိုးตํามาจ้างสาရဲ့အခြားနေရာတွေမှာမတွေ့ရပါဘူးယုံကြည်သူဖျားသခင်သားသမီးများမှာရန်သူအများအပြားရှိပေမဲ့အဲ့ဒီရန်သူတွေကလည်းအများအပြားပြောင်းလဲလာကြတာတွေတွေ့ကြရပါတယ်။မောရှေရဲ့ခေတ်ကိုပြန်ကြည့်ပါ။ကြောက်စရာကောင်းတဲ့ဘေးဒဏ်တွေကြောက်ရောက်လာတော့မှအီဂျစ်ဘုရင်ဖာရောမင်းကြီးစိတ်ပြောင်းလဲလာပြီးဣသရေလလူမျိုးတွေကိုဂရိတော်ပြည်ကိုတွားဖို့ခွင့်ပြုခဲ့တာတွေ့ကြရပါတယ်။နေဘုခနေဇာမင်းကြီးအကြောင်းကိုလည်းပြန်လည်စဉ်းစားကြည့်ပါ။ယေရုရှလင်မြို့ကိုတိုက်ခိုက်သိမ့်ပိုက်ခဲ့စဉ်ကမင်းကြီးမင်းသားတွေကိုစစ်သုံးမှန်းဖြစ်နဲ့ဖမ်းသွားခဲ့ပြီးမယ်မင်းကြီးမင်းသားစစ်သုံးမှန်းဖြစ်တဲ့ဒန်ယေလကိုတော့ဝန်ကြီးချုပ်ခန့်ခဲ့တာတွေ့ကြပါတယ်ခင်ဗျာအခုကျွန်တော်ပြောမယ့်ရှောလူဆိုတဲ့ပုဂ္ဂိုလ်ကတော့အခြားလူတွေနဲ့မတူပါဘူးအတော်ကိုထူးခြားတယ်လို့ဆိုရပါလိမ့်မယ်ရှောလူဟာခရိယန်အယူဝါဒကိုယွန်ရှာမုန်းတီးပြီးခရိယန်အယူဝါဒကိုကဘာပေါ်ကနေလုံးဝဖယ်ရှားပစ်ဖို့ဆုံးဖြတ်ထားတဲ့ပုဂ္ဂိုလ်ပါဒါကြောင့်ယောမဘုရင်ရဲ့အမိန့်အာဏာကိုအယယူပြီးယေရုရှလင်မြို့မှစပြီးရှိသမျှမြို့ရွာတွေမှတမြို့ဝင်တရွာထွက်တအိမ်တက်တအိမ်ဆင်းခရိယန်တွေကိုလိုက်လံရှာဖွေဖမ်းဆီးနှိပ်စက်ပါတော့တယ်ခရိယန်တွေကိုရှောလူကဘလောက်မုန်းတယ်လဲဆိုတာအတိအကျမပြောနိုင်ပါဘူးဘာသာရေးခေါင်းဆောင်တွေကိုရှောလူရဲ့ဆရာဂါမလီလျာကခရိယန်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ကြဖို့ဖြောင်းပြနိုင်ခဲ့ပေမဲ့ရှောလူကိုတော့ဖြောင်းပြလို့မရခဲ့ပါဘူးရှောလူဟာသူ့ရဲ့ယုံကြည်ချက်ကိုမဖြစ်မနေအကောင်အထည်ဖော်တတ်တဲ့လူသားမျိုးဖြစ်ပါတယ်။ယုံကြည်ချက်ဆိုတာကယေရှုရှင်ယုံကြည်လက်ခံသူမှန်သမျှဖျားရှင်ကိုဆန့်ကျင်ဘက်ပြုနေတဲ့မှားယွင်းတဲ့မိစ္ဆာအယူဝါဒသာဖြစ်တယ်လို့သူကယုံကြည်ထားတာပါ။တရေဖန်ကိုတတ်ပစ်လိုက်ခြင်းအပြင်သူ့ရဲ့လုပ်ငန်းတွေရပ်တန့်သွားတာကိုတွေ့ရတဲ့အတွက်ရှောလူကခရိယန်အယူဝါဒကိုလုံးဝဖျက်ဆီးဖို့သူ့ရဲ့လုပ်ငန်းကိုအစပြုခဲ့တာဖြစ်ပါတယ်။ချင်းမိတ်ဆွေပေါင်းတို့ခင်ဗျာယေရှုရှင်ရဲ့နောက်လိုက်ဖြစ်တဲ့ယုံကြည်သူခရိယန်ဘာသာဝင်တွေဟာနေရာအနှံ့အပြားထွက်ပြေးတိမ်းရှောင်သွားကြပါတယ်။ရောက်လျာမှာတရားဒေသနာကိုဟောကြားသက်သေခံရတဲ့အတွက်ခရိယန်ဘာသာဝင်တွေကိုအမဲလိုက်သလိုခြေရာခံပြီးရှောလူကလိုက်လံရှာဖွေဒုက္ခပေးပါတော့တယ်။ဒါပေမဲ့ရှောလူဆိုတဲ့လူအဖို့ဖျားရှင်ကအထူးစီစဉ်ရှိနေတယ်ဆိုတာဘယ်သူမှမစင်စမ်းမိကြပါဘူး။အဲ့ဒီအချိန်ကဓမ္မသက်မြို့ဟာရှောလူရဲ့လုပ်ငန်းအတွက်အရေးကြီးဆုံးမျိုးတစ်မျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်တမန်တော်ဝုဒ္ဓအခန်းကြီး9အငယ်1နဲ့2ကိုကျွန်တော်ဖတ်ပြပါမယ်ရှောလူဒီကသခင်ဖျားဤတပည့်တော်တို့အဖက်၌အသေးသက်ချင်းငါပြင်းစွာအသက်ရှူသဖြင့်ထိုဘာသာဝင်ယောက်ျားမိန်းမတို့ကိုတွေ့လျင်ချီနှောင်၍ယေရုရှလင်မြို့သို့ပို့ဆောင်ရမည်အကြောင်းဓမ္မသက်မြို့၌ရှိသောတရားစရာမူထံသို့မှားစာကိုရေးပါဟုယေပရောဟိတ်မင်းထံ၌ဝင်၍ခွင့်တောင်းပြီးမှလို့ဖော်ပြထားတာတွေ့ရပါတယ်စိတ်ဓာတ်ပြင်းထန်လာတဲ့ရှောလူဟာဓမ္မသက်မြို့ဘက်ကိုခီးထွက်လာခဲ့ပါပြီ။ဓမ္မသက်မြို့ကိုရောက်ရင်ခရိယန်တွေဖမ်းဆီးပြီးဘယ်လိုဘယ်ပုံပြုလုပ်မယ်ဆိုတဲ့အကြောင်းသူ့အဖော်တွေနဲ့ဆွေးနွေးတိုင်ပင်ရင်းပီတိတွေဖြစ်ကောင်းဖြစ်နေပါလိမ့်မယ်။ရှောလူဟာစွန့်ပကားနဲ့ ပြည့်စုံပေမဲ့မကြမီရင်ဆိုင်ရတော့မဲ့ကိစ္စအတွက်ကတော့အသင့်မဖြစ်သေးပါဘူးတတိဖန်ဂဲနဲ့ပေါက်သက်ခံရတဲ့အကြောင်းတမန်တော်ခုနှစ်ကျွန်တော်တို့ဖတ်ခဲ့တုန်းကဖျားရှင်ဘုံတော်နဲ့ဖျားရှင်ဤလက်ရတော်ဘက်မှာထိုင်နေတော်မူသောသခင်ယေရှုခရစ်ကိုတတိဖန်ကသူတွေ့ရတယ်လို့အတဲ့လင်းပြောပြသွားတာတွေ့ကြပါတယ်အခုတာရှုမြို့သားကြီးရှောလူဓမ္မသက်မြို့ကိုအသွာမြို့ရောက်ခံဒီမှာကောင်းငင်ကဘုံရောင်ကြီးဟာသူ့ပတ်လည်မှာကြာရောက်လာပြီးသူ့မျက်စီများမခံမရနိုင်လောက်အောင်ရုပ်ကနဲ့ထွန်လင်းတောက်ပသွားတာကိုတွေ့လဲရပါတယ်။ရှေးပရောဖက်တွေဘဝင်ကြပြီးယူပါယုံရတာမျိုးလည်းမဟုတ်ပါဘူး။အိမ်မက်မြင်မက်နေတာလည်းမဟုတ်ပါဘူး။လျှာစီးလက်လိုက်သလိုအလင်းရောင်ကြောင့်နှင်းဆဲဖို့လိုက်လာတဲ့လူအုပ်အားလုံးမြေပေါ်ကိုလဲကျသွားပြီးသူတို့ကြားလိုက်ရတဲ့အတန်ကိုရှောလူရဲ့အဖော်တွေကတော့နားမလည်ကြပါဘူး။အတန်ရောအလင်းရောင်မှာပြောက်껙သွားခဲ့ပါပြီသူတို့အားလုံးကြောက်လန့်တုန်လှုပ်နေကြတော့မှာပဲရှောလူကတော့အတန်ကိုကောင်းကောင်းနားလည်လိုက်ပါတယ်တမန်တော်ဝုဒ္ဓအခန်းကြီးကိုအငယ်၄နဲ့၆မှာဘယ်လိုမှတ်တမ်းတင်ထားပါသလဲဆိုတာကျွန်တော်ဖတ်ပြပါမယ်ရှောလူရှောလူအဘယ်ကြောင့်ငါ့ကိုညှင်းဆဲသနည်းဟုမိမိအာပြောသောစကားသံကိုကြားလင်သခင်ကိုတော်သည်အဘယ်သူနည်းဟုမေးလျှောက်၏သခင်ဖျားကလည်းငါကသင်ညှင်းဆဲသောယေရှုဖြစ်သည်သို့တော်လည်းထား၍မြို့သို့ဝင်လောတင်ပြရသောအမှုကိုပြောလိမ့်မည်ဟုမိန့်တော်မူသည်ကိုရှောလူရှင်းရှင်းလင်းလင်းကြားလိုက်ရကြောင်းတမန်ကျမ်းစာတော်မြတ်ကမှတ်တမ်းတင်ထားတာတွေ့ရပါတယ်ရှောလူအနေနဲ့ဒီလိုအဖြစ်ပြက်မျိုးနဲ့တွေ့ကြုံရလိမ့်မယ်လို့လုံးဝမမျှော်လင့်ခဲ့ပါဘူးခရိယန်တွေကြောက်လန့်နေရတဲ့ရှောလူဟာအခုတော့သခင်ယေရှုခရစ်ရဲ့ရှေ့တော်အမောက်မှာဒူးထောက်ယုံသာမကပါဘူးသခင်ဖျားကိုတော်တိုင်ကသူ့ကိုစီးကြူပြီးခရိယန်များနဲ့ပူပေါင်းမှုသူ့ကိုအခွင့်အာဏာအနှင်းလိုက်ပါပြီ။အေးမင်္ဂလိတရားတော်ကိုကဘာအယက်ရက်မှာကြွေးကြော်ဟောကြားဖို့တာဝန်ပေးစေလွတ်တော်မူလိုက်ပါပြီခင်ဗျာ။ရှောလူရဲ့ဥဒ္ဒပစိတ်ကိုဆွပေးသလိုဖြစ်နေပါပြီ။သူလှုပ်ခဲတဲ့လောရများအတွက်သူ့ကိုယ်တိုင်တန်တရားမကင်းခဲ့ပုံကိုသခင်ဖျားသိထားတော်မူပါရဲ့။ရှောလူရှောလူငါ့ကိုအဘယ်ကြောင့်ညှင်းဆဲသနည်းဒုတ်ချုံကိုခြေနဲ့ကြောက်လင်ခက်လာသည်တကားဟုသခင်ဖျားမိန့်တော်မူ၏လို့တမန်တော်ဝုဒ္ဓအခန်းကြီး26အငယ်14မှာဖော်ပြထားတာကျွန်တော်တို့တွေ့ကြရပါတယ်။တတိပံကိုဂဲနဲ့ပေါက်တတ်ကြတော့ကရှောလူရက်ကြည့်နေတဲ့ပုံကိုကျွန်တော်တို့သတိရကြပါလိမ့်မယ်။တတိပံတတ်သေးခံစဉ်ကရှောလူရဲ့ဥဒ္ဒပစိတ်ကိုထိခိုက်ကောင်းထိခိုက်ပါလိမ့်မယ်။ယေရှုရှင်ရဲ့တပည့်တော်များအနေနဲ့သူတို့ရဲ့ဟောပြောချက်တွေကိုမယုတ်သိမ်းကြပါသူတို့ရဲ့ယုံကြည်ချက်တွေကိုလည်းမစွန့်လွှတ်ကြပါဘူး။ရှောလူကဘလောက်ပင်နှိမ့်ဆက်ညှင်းဆဲပြီးအဟံတားတွေပြုတ်လုခဲ့ပေမဲ့တမန်တော်များရဲ့လှုပ်ရှားမှုကတော့ရှင်သန်တိုးတက်လျက်ပဲရှိပါတယ်ခင်ဗျာ။သူ့ဆရာဂါမလီလကပြောတာမှန်နေပါသလား။ဤအကြံဤအမှုသည်လူဤအကြံလူဤအမှုဖြစ်လင်ပျက်စီးခြင်းသို့ရောက်လိမ့်မည်။ဘုရားသခင်အကြံဘုရားသခင်ဤအလုပ်ဖြစ်လင်သင်တို့သည်မပျက်စီးနိုင်ကြ။သင်တို့ဒီဖျားသခင်အာနာတော်ကိုဆံတော်သူမဖြစ်မိအကြောင်းတတိပြုကြလောလို့တမန်တော်ဝုဒ္ဓအခန်းကြီး9အငယ်38 39မှာမှတ်တမ်းတင်ထားကိုကျွန်တော်တို့မှတ်တမ်းတင်ထားတာကိုကျွန်တော်တို့တွေ့ကြရပါတယ်။သူတို့ရဲ့လှုပ်ရှားမှုတွေကိုနားထောင်စောင့်ကြည့်ပါ။အချိန်ကအဖြေပေးလာမှာပါ။စတဲ့အချက်တွေကိုရှောလူစဉ်းစားမိပါလိမ့်မယ်။အခုသူ့ရဲ့အလုပ်ကဖျားရှင်ကိုတိုက်ရိုက်ဆန့်ကျင်နေပါပြီ။အဲ့ဒီနေ့ကစပြီးတော့ရှောလူဟာဓမ္မသက်မြို့သွားတဲ့လမ်းပေါ်ကနေရှေ့မဆက်တော့ပါဘူးနောက်ကိုပြန်ဆုတ်ခဲ့ပါပြီချစ်တော်မိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီနေ့မှာပဲတိုက်တိုက်ဆိုင်ဆိုင်ဓမ္မသက်မြို့ရဲကတပည့်တော်တူအထူးဆန်းဆုံးယူပါယုံကိုမြင်ရပုံကတော့သူ့ရှေ့မှာသခင်ဖျားရောက်လာပြီးအာနနီးလို့ခေါ်လိုက်ပါတယ်အဲ့ဒီအခါမှာဓမ္မသက်မြို့သားဟာသူငယ်ရှင်မွေလာလို့သခင်ဖျားအကျွန်ုပ်ရှိပါသည်အမိန့်ရှိတော်မူပါလို့ယေရှုရှင်ကိုရှောက်ထားလိုက်ပါတယ်။ဒါပေမဲ့ကိုတော်မိန်တော်မူဘူးကိုတော်အာနနိသဘောမကျပါဘူးခင်ဗျာ။တမန်တော်ဝုဒ္ဓအခန်းကြီးကိုအငယ်17နဲ့17မှာကျွန်တော်တို့ဖတ်ကြည့်ကြပါစို့။သင်သည်ထ၍လမ်းမြောက်အမည်ရှိသောလမ်းသို့သွားလော။ရှောလူအမည်ရှိသောတာရှုမြို့သားကိုယူဒအိမ်၌ရှာဖွေလော။အကြောင်းမူကားထိုသူသည်ဆူတောင်းလဲ့နေ၏။မိမိမျက်စိကိုမြင်မြန်စေခြင်းကအာနနိအမည်ရှိသောသူသည်ဝင်၍မိမိအပေါ်၌လက်တင်ဒီကိုဖြာရိတ်တော်အားဖြင့်မြင်လေပြီ။ရှောလူအကြောင်းကိုအာနနိကောင်းကောင်းသိထားပါဗျ။သူလျော်လို့ဖို့အတွက်ပြည့်ရဆင်ပြီးအကွက်ဆင်နေတာများလား။ရှောလူဓမ္မသက်မြို့ရောက်လာတဲ့ကိစ္စသူ့အတွက်စဉ်းစားစရာပါ။သခင်ဖျားက ရှောလူဘာလုပ်နေတယ်ဆိုတာတိမတိပါရလားစသဖြင့်တောင်းမြောင်းထွေလာအမျိုးမျိုးတန်တရားစိတ်တွေနဲ့စဉ်းစားမိမှာတော့အမှန်ပါပဲဒါပေမဲ့သခင်ဖျားရဲ့အမိန့်စကားကိုနားထောင်မှုဆုံးဖြတ်ပြီးပါပြီလမ်းမြောင်းအမည်ရှိတဲ့လမ်းကိုချက်ချင်းထွက်ခွာသွားခဲ့ပါတယ်ယူရအိမ်ရောက်ခံပြီးတော့အန္နနိဟာနှလုံးတွေတုံရင်းနေခုန်ပြီးကြောက်ဓူးများတောင်တုံကောင်းတုံမာလိမ့်မယ်ယုံကြည်စိတ်ချမှုနဲ့ပတ်သက်လို့တကယ်ပုံစံနမူနာပါပဲကျွန်တော်တို့ရဲ့ကြောက်စိတ်ကိုဖြောက်ဖျက်ဖို့မလွယ်ပါဘူးဒါပေမဲ့ဘုရားရှင်ကိုတော့ယုံကြည်စိတ်ချပါသခင်ဘုရားအကျွန်ုပ်ရှိပါသည်လို့ဘုရားရှင်ရဲ့ခေါ်တန်းကိုထူးလိုက်တဲ့အချိန်ကစပြီးဘုရားရှင်ကိုယုံကြည်ကြောင်းလက်တွေ့ပြခဲ့တာပါအဲ့ဒီယုံကြည်ခြင်းမျိုးဟာပြုပြင်ပြောင်းလဲခြင်းနဲ့စွန့်စားရတဲ့လုပ်ငန်းအတွက်ဘုရားရှင်အသုံးပြုတဲ့ယုံကြည်ခြင်းမျိုးဖြစ်ပါတယ်အဲ့ဒီလိုထူးခြားတဲ့လူတွေအကြောင်းမှတ်တမ်းတင်ရတာရှင်လုကာကသဘောကျလို့သူရေးတဲ့ခရစ်ဝင်ကျမ်းမှာမကြာခဏဖတ်ရတယ်လို့အခုတမန်တော်ဝုဒ္ဓမှလည်းကြိမ်ဖန်များစွာကျွန်တော်တို့ဖတ်ကြရပါတယ်သူတို့နှစ်ဦးတွေ့ဆုံကြပုံကထူးထူးခြားခြားပါပဲနှိမ်ချတဲ့နှလုံးသားရှိတဲ့အာနဏိနဲ့စိတ်ရှုပ်နေတဲ့ရှောလူတို့တွေ့ဆုံကြရမှာအာနဏိဒီလဲသွား၍အိမ်တို့ရောက်လင်ရှောလူအပေါ်၌မိမိလက်ကိုတင်၍ညီရှောလူတင်လာတော်လား၌တင်အားထင်ရှားတော်မူသောသခင်ယေရှုသည်တင်ဤမျက်စိကိုမြင်မြန်စေခြင်းက၎င်းတင်ကိုတန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စေခြင်းက၎င်းငါကိုစေလွတ်တော်မူသည်ဟုပြော၏ထိုခဏ၌ရှောလူ၏မျက်စိမှငါကြီးကွာကြသကဲ့သို့ဖြစ်၍မျက်စိမြင်မြန်သဖြင့်ဗတ္တိဇံကိုခံလေ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်ခြေတော်မိတ်ဆွေပေါင်းတို့ခင်ဗျာရှောလူကိုမျက်စိပြန်မြင်စေခဲ့တဲ့တပည့်တော်အကြောင်းကိုနောက်ထပ်ကျွန်တော်တို့မကြားမသိကြတော့ပါဘူးခရိယန်တွေကိုလိုက်တက်နေတဲ့ရှောလူကိုသူ့အမှုတော်အတွက်ထင်ရှားထူးကဲတဲ့တမန်တော်အဖြစ်ရွေးကောက်လိုက်မယ်လို့ကျွန်တော်တို့မထင်မမှတ်နိုင်တယ်လို့အန္နနီလိုမထင်ရှားတဲ့ပုံကူကလည်းဒီလိုနေရာမျိုးမှာအသုံးချလိုက်မယ်လို့ကျွန်တော်တို့ဘယ်သူမှစဉ်းစားမိကြမှာမဟုတ်ပါဘူးဒါကြောင့်ဖျားရှင်နေနဲ့သူ့အမှုတော်အတွက်အသုံးချမဲ့လူကိုရှာဖို့နောက်တချီဘယ်ကိုသွားမယ်ဆိုတာခံမမှုမလွယ်ပါဘူးခင်ဗျာကျွန်တော်ထံလာမလားမိတ်ဆွေထံသွားမလားဝိညာဉ်တော်အသုံးပြုနိုင်ဖို့အတွက်စိတ်နှလုံးတကားဖွင့်ထားနိုင်ပါစေသခင်ဖျားအကျွန်ုပ်ရှိပါ၏အသုံးပြုတော်မူပါလို့အပြည့်ပေးနိုင်ကြပါစေဒီအထုပ်ပတ်တိကတကယ်အံ့ဩစရာပါရှောလူဟာချက်ချင်းတရားစရာကိုဝင်ပြီးယေရှုရှင်အကြောင်းတတ်သိခံဟောကြားတော်တာပါပဲခရိယန်တွေကိုနှိမ့်ဆက်ညှင်းဆဲနေတဲ့ဘဝကအခုတော့ယေရှုရှင်အတွက်တတ်သိခံနေပါ၏သူပထမဦးဆုံးဟောကြားတဲ့တရားကိုသတိပြုကြည့်ပါတတိဖန်ကယေရှုရှင်ဟာဖြောင့်မတ်တော်မူသောအရှင်ဖြစ်တဲ့အပြင်လူသားလည်းဖြစ်တဲ့အကြောင်းနောက်ဆုံးတရားဟောချက်မှာဟောသွားခဲ့တာတွေ့ရပါတယ်။ရှောလူကတော့ယေရှုရှင်ဟာဖျားရှင်ရဲ့သားတော်အစ်စ်မန်ဖြစ်ကြောင်းကိုအစပြုဟောကြားခဲ့ပါတယ်။ယေရှုရှင်အကြောင်းနဲ့ပတ်သက်တဲ့အမှန်တရားကိုရှောလူဘယ်ကသင်ယူခဲ့ပါသလဲ။သူလိုက်လံဖန်ဆီးညှင်းဆဲနေတဲ့ခရိယန်တွေစီကတရားစရာအသီးသီးမှခရိယန်တွေဟောကြားပြောကြတာတွေကိုရှောလူအကြိမ်ကြိမ်ဖန်မှကြားပူးခဲ့ပါပြီ။သူကိုယ်တိုင်ဖမ်းပြီးယေရုရှလင်မြို့ကိုပို့လိုက်တဲ့လူတွေရဲ့ငင်းကြခုန်ကြဆွေးနွေးကြပုံကိုလည်းသူအကြိမ်ကြိမ်အဖမ်းမှာကြုံခဲ့ပူးပါပြီအခုတော့သူကိုယ်တိုင်ယေရှုရှင်ကိုမျက်ဝါးထင်ထင်ဖူးမြင်လိုက်ရပါပြီခင်ဗျာဒါကြောင့်အရင်ကသူကြားရတဲ့အကြောင်းအရာတွေဟာဒါနရီမဟုတ်ကြောင်းအမှန်တရားတွေပါလားဆိုတာသိရှိယုံကြည်သွားတဲ့အတွက်ယုံကြည်ချက်အသစ်တွေကိုပြတ်ပြတ်သားသားစွမ်းပကားနဲ့ဟောကြားသက်သေခံနေတာဖြစ်ပါတယ်သူရဲ့ဟောကြားချက်ကိုလူတွေကဘယ်လိုတုံ့ပြန်ကြပါသလဲတမန်တော်ဝုဒ္ဓအခန်းကြီး9အခန်းငယ်21ကိုကျွန်တော်တို့ဖတ်ကြည့်ကြပါစို့ကြားသောသူအပေါင်းတို့သည်အံ့ဩ၍သူကထိုသခင်ကိုပထနာပြုသောသူတို့ကိုယေရုရှလင်မြို့၌ဖျက်ဆီးသည်သာမကထိုသူများတို့ကိုချီနှောင်၍ယေဘရဟိအကြီးတို့ထံသို့ပို့ဆောင်ခြင်းကဤအရသို့လာသောသူဖြစ်သည်မဟုတ်လောဟုဆိုကြ၏ချစ်သောမိတ်ဆွေအပေါင်းတို့ခင်ဗျာရှောလူဟာသူလူကိုဖြစ်လိုက်မယ်ယေရှုရှင်ကိုယုံကြည်တဲ့လူတွေကိုဖမ်းဆီးနိုင်မှုပရိယေဆင်နေတာဖြစ်နိုင်တဲ့အစရှိတဲ့ဖြင့်အမျိုးမျိုးထင်ကြီးပေးသူကပေးပေါ်တချို့ကလည်းအရင်ကတမျိုးအခုတော့တပုံဘယ်လိုဖြစ်သွားတာလဲလို့အာအာသင့်သူကလည်းမရှားဘူးပေါ့ဘယ်သူမဆိုဒီလိုရုပ်တဲ့ကြီးပြောင်းလဲသွားတာတွေ့ရင်အမျိုးမျိုးတော့ထင်ကြီးပေးကြမှာပါဒါကတော့ကျွန်တော်တို့ဘာမှပြောစရာမရှိပါဘူးရှောလူဟာအချိန်မဖြုံးခဲ့ပါဘူးယေရှုရှင်ကသူ့အသက်တာကိုပြောင်းလဲပေးလိုက်တာနဲ့ယေရှုရှင်ဖို့ချက်ချင်းတတ်သိခံဟောကြားခဲ့တာတွေ့ကြရပါတယ်။ ျွန်တော်တို့အသက်တာမှာလဲယေရှုရှင်သာကျွန်တော်တို့နဲ့အတူရှိမယ်ဆိုရင်အဲ့ဒီလိုပဲဖြစ်ရပါလိမ့်မယ်ခင်ဗျာဓမ္မသက်မြို့မှာရှိတဲ့ယုံကြည်သူတွေရဲ့ရက်ွက်မှာအခြေအနေတွေကတော်တော်ကြီးကိုပြောင်းလဲသွားပါပြီအရင်ကယုံကြည်သူခရိယန်တွေဟာရှောလူကိုကြောက်လို့ပုံရှုကွယ်ရှုနေခဲ့ကြရတာပါအခုဓာရီကိုကြောက်เสียဘာမှမလိုတော့ပါဘူးရှောလူကိုယ်တိုင်လွတ်ရာကျွရာပြေးနိုင်မှုအားထက်သရောကူညီနေကြပါပြီရှောလူကရဲရဲရင်ရင်တရားဟောခဲ့တဲ့အတွက်ဓမ္မသက်မြို့သားတွေကရှောလူကိုတတ်ပစ်ဖို့ကြံစီနေကြပါပြီရှောလူကိုမမိမိအောင်ဖမ်းဖို့ဓမ္မသက်မြို့တကားဝတိုင်းမှာနေရောညပါကြက်ကြက်မတ်မတ်စောင့်ကြပ်ထားလိုက်ပါပြီဒါပေမဲ့ရှောလူကိုဖမ်းလို့မမိခဲ့ကြပါဘူးရှောလူရဲ့မိတ်ဆွေတစ်ခရိယန်တွေကရှောလူကိုတောင်းတလုံးထဲမှာထည့်ပြီးမြို့ရိုးဘော်ကညအချိန်မှာကျိုးနဲ့ဆွဲပြီးရှော့ချပေးလိုက်ကြလို့လွတ်မြောက်ခဲ့ခြင်းဖြစ်ပါတယ်အဲ့ဒီနောက်ရှောလူဟာယေရုရှလင်မြို့ကိုပြန်လာပြီးယုံကြည်သူလူသင်များနဲ့ပေါင်းစည်းဖို့ကြိုးစားခဲ့တာအမှန်ပါကြိုးစားခဲ့တဲ့အခါမှာယုံကြည်သူများကသူ့ကိုယုံကြည်စိတ်ချမှုမရှိကြပါဘူးတစ္ဆာပေါက်တယောက်လိုမြင်နေကြသေးပါအဲ့ဒီအချိန်မှာရှောလူနဲ့ပတ်သက်ပြီးအရေးစွန်းတဲ့လူတယောက်ပေါ်ပေါက်လာပါတယ်သူကတော့ဘာနှဘပါသူ့အကြောင်းကိုကျွန်တော်တို့ကြားပုခဲ့တာကြားပါပြီရုတ်တရက်တိုးတက်လာတဲ့အသင်းတော်ကိုကြည့်ရှုတဲ့ထောက်ပံ့တဲ့ပုံကူပါဘာနှဘရဲ့ထင်ရှားတဲ့အကြောင်းကတော့စိတ်ထားမြင့်မြတ်ပြီးပွင့်ပွင့်လင်းလင်းပြောတတ်ဆိုတတ်တဲ့သူတယောက်ပါရှောလူဟာတကယ်ပဲပြောင်းလဲတတ်တယ်လို့သူကယုံကြည်ပါတယ်ဓမ္မသက်မြို့အဝင်မှာရှောလူကြုံတွေ့ခဲ့ရတဲ့ဘ ഹു တုဒ္ဒအကြောင်းကိုလည်းသူကြားသိထားပါပြီဒါကြောင့်ရှောလူကိုခေါ်သွားပြီးဓမ္မသက်မြို့မှာရဲတောက်ဟောကြားခဲ့ပုံနဲ့အဖြစ်ပြက်တွေအားလုံးကိုတမန်တော်များထံတင်ပြလိုက်ပါတယ်တမန်တော်များကလည်းရှောလူကိုလက်ခံလိုက်ကြပါပြီယေရုရှလင်မြို့တဝိုက်မှာအတူတကွလက်တွဲပြီးစတင်တရားဟောကြားခဲ့ကြပါတယ်တတိဖန်အဆုံးတတ်ခဲ့တဲ့နေရာကနေပြီးတော့ရှောလူဟာတရားဒေသနာတော်ကိုစတင်ဟောကြားခဲ့ပါတယ်ခင်ဗျာတတိဖန်ကိုခဲနဲ့ပေါက်တတ်တဲ့အချိန်တုန်းကရှောလူအလိုသူအလိုပါအားရတဲ့သဘောနဲ့စိုက်ကြည့်နေခဲ့ပေမဲ့အခုတော့တတိဖန်နေရာမှာအမှုတော်လုပ်ငန်းကိုစတင်ဟောကြားနေရပါပြီတတိဖန်ဟောစဉ်ကတတိဖန်အတွက်အန္တရာယ်ကြီးမားခဲ့တယ်လို့အခုလဲတရားဒေသနာကိုဟောကြားနေတဲ့ရှောလူအတွက်အန္တရာယ်ကတော့မသေးပါဘူးအရင်ကသခင်ယေရှုခရစ်ကိုစန့်ကျင်သူများဟာရှောလူကိုလည်းအခုအဆုံးစီရင်ကြဖို့ကြံစီနေကြပြန်ပါပြီ။ပြောင်းလဲတဲ့ခရစ်ယာန်တယောက်အင်တိုက်အားတိုက်တရားဟောကြားလို့ယေရုရှလင်မြို့ကြီးတစ်မြို့လုံးလှုပ်လှုပ်ရှားရှားဖြစ်လာနေပြန်ပါပြီ။ပထမပေတရုတရားဟောတဲ့အတွက်ကြောင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့တယ်လို့ဒုတိယအကြိမ်တတိဖန်ထဟောတော့လှုပ်လှုပ်ရှားရှားဖြစ်ခဲ့ပြန်ပါတယ်။အခုရှောလူကစိတ်အားထက်သန်စွာတရားဟောတဲ့အတွက်ပြန်လည်ပြီးလှုပ်လှုပ်ရှားရှားဖြစ်လာနေရပြန်ပါပြီ။ရှောလူပြောင်းလဲခြင်းဟာအေးဝင်လီတရားတော်နဲ့ဆိုင်တဲ့ခစ်တခစ်ကိုအစပြုလိုက်တာဖြစ်ပါတယ်။ရှောလူဟာတတိဖန်ကိုရဲစွမ်းတတ္တိတတိဖန်လိုရဲစွမ်းတတ္တိစွမ်းဆောင်ရည်အပြည့်ရှိတဲ့အပြင်အာဝင်ဇန်းရွှင်ရွှင်နဲ့ဟောကြားနိုင်တဲ့ပုဂ္ဂိုလ်တရားဖြစ်ပါတယ်။ဩဝါဒကောင်ခံယူထားတဲ့ကျမ်းတတ်တူပြီးပြီးသူခေသူအခါကအတော်ဆုံးဘယ်သူနဲ့မဆိုအတိုက်ခံခုခံဆွေးနွေးနိုင်တဲ့အရေးချင်းနဲ့လည်းပြည့်စုံတဲ့သူတယောက်ဖြစ်ပါတယ်ခရိယန်လှုပ်ရှားမှုကြီးမှာပညာရှိလူတော်လူကောင်းတယောက်အထူးလိုအပ်နေတဲ့အချိန်ဖြစ်လို့ဖျားသခင်ကရှောလူကိုပြောင်းလဲစေခဲ့တာလည်းဖြစ်နိုင်ပါတယ်တမန်တရားတော်ကိုအထက်မြတ်ဆုံးဓမ္မဆရာများနဲ့ဟေလသအတွေးခေါ်ပညာရှင်များကကတိကပ်ဖြင့်ဝေဖန်ကြတာကိုလည်းခုခံနိုင်တဲ့ပုဂ္ဂိုလ်တယောက်အဲ့ဒီခစ်မှာရှိဖို့လိုအပ်နေပါတယ်အဲ့ဒီနေရာအတွက်တော့ရှောလူဟာအသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ရုံမကအဲ့ဒီပညာရှင်တဦးဟာအသင့်တော်ကိုခေါင်းဆောင်နေကြတဲ့တငါသည်များနဲ့သာမကတခြားအညတရလူများနဲ့ပါပူးပေါင်းပြီးအမှုတော်ကြီးကိုအတူတကွဆောင်ရွက်နိုင်ခဲ့ကြတာလဲစိတ်ဝင်စားဖို့ကောင်းပါတယ်အကြောင်းကတော့တန်ရှင်းသောဝိညာဉ်တော်ခေါင်းဆောင်မှုအောက်မှာအားလုံးရှိနေကြလို့အဲ့ဒီလိုအတူတကွပူးတွဲလှုပ်ဆောင်နိုင်ခဲ့ကြတာဖြစ်ပါတယ်။သခင်ယေရှုခရစ်၌တလုံးတဝါဒီရှိနေကြလို့လည်းဖြစ်ပါတယ်ခင်ဗျာ။တမန်တော်ဝုဒ္ဓအခန်းကြီး9အငယ်31ကိုဖွင့်ပြီးဖတ်ကြည့်ကြပါစို့။ထိုအခါယူရပြည်ဂါလိလဲပြည်ရှမာရိပြည်အရရတို့တွင်အသင်းတော်တို့သည်ငြိမ်သက်ခြင်းတိဆောက်ခြင်းရှိကြ၏။သခင်ဖျားကိုကြောက်ရွံ့ခြင်း၌၎င်း၊တန်ရှင်းသောဝိညာဉ်တော်၏အဆုံးမ၌၎င်း၊မွေလျော်သောအားဖြင့်ပွားများကြဤလို့ဖော်ပြထားတာတွေ့ရပါတယ်ကျွန်တော်တို့အားလုံးဖျားရှင်ကိုပူမူမျက်နှိုးနိုင်ကြစေဖို့ ပိုပြီးယုံကြည်ကိုးစားနိုင်ကြစေဖို့ဖျားရှင်မားစားတော်မူပါစေလို့ကျွန်တော်ဆုတောင်းရင်းဤကုန်းချုပ်ပါတယ်အာမင်
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါရဲ့ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်နိုင်နေနိုင်ပါရဲ့ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါရဲ့ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ